ယူကရိန်းပြည်ပကဖြစ်ရှင်းနိုင်မဲ့ငြင်းငြင်းတဲ့အဖြစ်တစ်ခုရဖို့အားထုတ်ကြိုးပမ်းမှုအလုံးကိုကြိုးစားပေမဲ့ရုရှားရဲ့ကြိုးပမ်းမှုတွေမှာယူသားမှုရှိမရှိဆိုတာကိုတော့တန်တရားရှိတဲ့အကြောင်းနေတိုးမဟာမိတ်အဖွဲ့အတွင်းမှုချုပ် Anders Fogh Rasmussen ကပြောဆိုလိုက်ပါတယ်ယူကရိန်းမှာအခြေအနေတိုးတက်မှုရှိမရှိဆိုတာကိုတကယ်ဖြစ်နေတဲ့အခြေအနေပေါ်မှာသာကြည့်ဆုံးဖြတ်ရမှာဖြစ်ပြီးရုရှားဟာယူကရိန်းကိုတိုက်ခိုက်နေစေပဲဆိုပြီးတော့လဲ Mr. Rasmussen ကပြောပါတယ် Newport မှာကျင်းပနေတဲ့နေတိုးမဟာမိတ်အဖွဲ့အစည်းအဝေးမှာဥရောပအရှိပကပြည်ပခါတွေဖြစ်ပွားနေတဲ့ရုရှားယူကရိန်းနယ်စပ်မှာအချိန်တိုအတွင်းတိုက်ခိုက်ရေးတပ်တွေလင်းလင်းမြန်မြန်နဲ့ဘယ်လိုဖြန့်ကျက်ချထားနိုင်မလဲဆိုတာနဲ့ပတ်သက်ပြီးတော့လဲဆွေးနွေးမှာဖြစ်တဲ့အကြောင်းမျှော်လင့်ထားကြတာပါဒါပေမဲ့ရုရှားနယ်စပ်မှာနေတိုးမဟာမိတ်တပ်တွေလာရောက်ချထားမှာကိုပြင်းပြင်းထန်ထန်ဆန့်ကျင်တဲ့ရုရှားကအဲ့ဒီအစီအစဉ်ပေါ်ကန့်ကွက်ပါတယ်နေတိုးမဟာမိတ်အဖွဲ့တွေလာပြီးတပ်ဖြန့်ချထားမယ်ဆိုရင်အရှေ့ဥရောပကသူတို့ရဲ့စီးရေးတင်နေကဗျူဟာပေါ်ပြန်ပြီးသုံးသပ်ရမယ်ဆိုပြီးရုရှားကအခုပတ်စောပိုင်းတုန်းကပြောခဲ့တာပါယူကရိန်းမှာရုရှားတပ်ဖွဲ့ဝင်တွေတထောင်လောက်ရှိမယ်ဆိုပြီးနေတိုးကကမန်ထားပေမဲ့ရုရှားကတော့ဒီလိုဆွဆဲချက်တွေအပေါ်တောက်လျှောက်ငင်းဆန်လာခဲ့တာပါ